အာဂရီလိုက်ဆောင်မှုအရှုပ်တော်ပုံကြောင့်အရေးယူဖို့လွှတ်တော်ကနေဆုံးဖြတ်ခံထားရတဲ့တောင်ကိုရီးယားသမ္မတပါကွန်နီရဲ့တောင်ကိုရီးယားအာဏာရပါတီစင်နူရီကနေလွှတ်တော်မှ29ဦးခွဲထွက်သွားပါတယ်အနာရပါတီကနေခွဲထွက်သွားတဲ့လွှတ်တော်အမတ်တွေက New Conservative Party for Reform အမည်နဲ့နိုင်ငံရေးပါတီတွေကိုထူထောင်လိုက်ပြီးလာမယ့်ဇန်နဝါရီ24ရက်နေ့မှာတရားဝင်စတင်ပါမယ်။လာမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်အနာရပါတီအပေါ်စိတ်တဲမကျဖြစ်နေတဲ့ Conservative မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့ပါတီတွေကမျှော်လင့်ထားတာပါ။တာဝန်ကနေအားယူတော့မဲ့ကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်းကိုပါတီရဲ့သမ္မတလောင်းအဖြစ်ပါတီတွေကတင်မြှောက်ဖို့ကြိုးစားနိုင်ကြလေရှိပါတယ်။ VOA နဲ့မကြခင်ကလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာတော့ကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်းကသမရရွေးကောက်ပွဲဝင်ရှင်ဖို့ရှိမရှိဆိုတာနဲ့ပတ်သက်ပြီးစတိပြတ်ထုတ်မပြောသေးပါဘူး။သမရပါကွန်လေးကိုရေးယူဖို့အလွတ်တော်ရဲ့ဆုံးဖြတ်ချက်နဲ့လက်ရှိအနာရပါတီတွင်နိုင်ငံရေးအရှုပ်ထွေးဖြစ်ခဲ့ပြီးတဲ့နောက်မှာတော့မစ္စတာဘန်ကီမွန်းကိုကွန်ဆာဗေးတစ်တို့အတွက်အလားအလာအရှိဆုံးသမရလောင်းဖြစ်ရှုမြင်ကြပါတယ်။လက်တလောကယူထားတဲ့လူထုစစ်တမ်းတွေမှာလည်းမစ္စတာဘန်ကီမွန်းကလစ်ဘရယ်နိုင်ငံရေးသမားမွန်ဂျဲအင်းထက်မဲနှဲ့ငယ်သာနဲ့ဦးဆောင်နေပါတယ်။မွန်ဂျဲအင်းဟာလွန်ခဲ့တဲ့၄နှစ်တုန်းကသမရရွေးကောက်ပွဲမှာသမရပါကွန်လေးကိုရှုံးနိမ့်ခဲ့သူဖြစ်ပါတယ်။